ဘင်္ဂလားဒေ့ရှ်နိုင်ငံမှာအလုပ်သမားတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ပေါ်အမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခံစား권ကိုဆန့်ကန့်ထားလိုက်တဲ့ကြောင်းအမေရိကန်သမ္မတဘာရက်အိုဘားမားကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာပြီးခဲ့တဲ့ဧပြီလတုန်းကအထည်ချုပ်ဆက်ယုံပြိုကျရာကအလုပ်သမားထောက်နေရာကျော်တည်ဆုံခဲ့ရပြီးတဲ့နောက်အမေရိကန်တို့ကဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်တင်းတင်းကြပ်ကြပ်စောင့်ကြည့်လာနေကြတာပါ။သမ္မတအိုဘားမားကကြာသပတေးနေ့မှာအဲ့ဒီလိုကုန်သွယ်ရေးဆိုင်ရာအထူးခွင့်အရေးကိုဆန့်ကန့်ထားလိုက်တဲ့အတွက်ဘင်္ဂလားဒေ့ရှ်ကအမေရိကန်နိုင်ငံကိုတင်သွင်းတဲ့ကုန်ပစ္စည်းတွေအခွင့်ကွင်းလုခွင့်ရနေတဲ့အခွင့်အရေးဆုံးရှုံးတော့မှာဖြစ်ပါတယ်။အပြီလာတော့ငါဖြစ်သွားခဲ့တဲ့အထည်ချုပ်ဆက်ယုံပြိုကျမှုမျိုးနောက်နောက်မဖြစ်ရအောင်နဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်အရေးပြန်ပေးလို့ရအောင်အမေရိကန်အစိုးရနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေတွေ့ဆုံဆွေးနွေးသွားမယ်လို့အမေရိကန်ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ်မိုက်ကယ်ဖရိုမန်ကပြောပါတယ်။